မင်းတပ်မြို့နယ်တွေကစစ်ပြေးဒုက္ခတွေအတွက်စစ်နယ်ရခလွတ်လပ်စွာသွေးယူခွင့်ပြုမယ်လို့စစ်ကောင်စီတပ်နဲ့ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်တို့အကြားသဘောတူထားပေမဲ့ဒီသဘောတူညီချက်ကိုစစ်ကောင်စီဘက်ကလိုက်နာမှုမရှိဘူးလို့မင်းတပ်ကာကွယ်ရေးကောင်းဆောင်တွေကပြောပါတယ်။ဒါကြောင့်ဒုက္ခတွေစားရေးတောက်ရေးခက်ခဲနေတဲ့အပြင်မိုးရင်းကာလမှာဖြစ်ပွားတဲ့ရောဂါတွေကြောင့်ဒုက္ခတွေဆယ်ဦးတည်းမှနေသေဆုံးခဲ့ပါတယ်။အခုလိုမင်းတပ်ဘက်ကဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေကိုပြည်သူသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံမင်းတပ်ကာကွယ်ရေးဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဇွန်လ20ရက်နေ့ကနေဇွန်လ4ရက်နေ့အထိပြစ်ခတ်ရပ်ထားဖို့သဘောတူညီခဲ့ကြပါတယ်။14ရက်အပြည့်ရထားတဲ့ကာလအတွင်းဒုက္ခရောက်နေသူတွေအတွက်စန္ဒရိက္ခာတည်ဆောင်ခွင့်ပေးမယ်ဆိုတဲ့သဘောတူညီချက်ကိုစစ်တပ်ဘက်ကလိုက်နာခြင်းမရှိဘူးလို့မင်းတပ်ကာကွယ်ရေးဖွဲ့ခေါင်းဆောင်ဆလိုင်းဒူမီက VOA ကိုအခုလိုပြောပါတယ
်။သူကမလိုက်နာဘူးလို့ပြောလို့ရတယ်။သူကအမှုဆောင်နေတဲ့ဆန္ဒရိက္ခာကိုလူလလလတေဆောင်ခွင့်ပေးတယ်ဆိုတာတို့တကယ်ကြည့်တယ်။ဆက်ဆက်ပြီးတာတာကြည့်တာမလေးရမရှိတဲ့အားပါတယ်။ခုကြတော့လူလလပြေလို့နေရဘူး။တချို့ကားကြီးဆိုလို့ရှိရင်ကြံဆဲဆိုင်တယ်။တချို့ကားကြီးကတော့ဖမ်းပြီးတော့သူကဒီဆန်နေပေါ့။ဒီနဲ့ဟာပြည်စုကြီးဖမ်းပြီးတော့ရကြမပြေးရလည်းရှိတယ်တော့
ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကယာယီအပြည့်ရတဘောတူညီချက်တွေထဲမှာအပြည့်ခတ်ရဆဲဖို့တိုက်ပွဲကြောင့်ထွက်ပြေးခိုလုံနေသူတွေဘေးကင်းလုံခြုံဖို့စန္ဒရိက္ခာတွေလွတ်လပ်စွာတည်ယူခွင့်ပြုဖို့မင်းတပ်ကာကွယ်ရေးဖွဲ့ဘက်ကတောင်းဆိုခဲ့သလိုစစ်ကောင်စီတပ်ဘက်ကလည်းစစ်တပ်ကိုပြစ်ကတ်မှုတွေမလုပ်ဖို့မြို့တွင်းမှာလုံခြုံရေးဖွဲ့တွေရဲ့စစ်ဆေးမှုကိုကြည်ပြူစွာလက်ခံဖို့အစတဲ့အချက်တွေတောင်းဆိုတဘောတူထားခဲ့ကြတယ်လို့ဆလိုင်းတူမီကပြောပြပါတယ်ဖိခါတည်ယူရာလမ်းကြောင်းတွေကိုစစ်တပ်ဘက်ကပိတ်ဆို့ထားတာကြောင့်ဒုက္ခတွေတွေယာယီခိုလုံနေကြတဲ့စခန်းတွေမှာစန္ဒရိက္ခာပြတော့နေပြီလို့ဒုက္ခတွေတွေအတွက်အကူအညီပေးဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ဥပမာမိုးပြင်းဖြစ်တော့တံငယ်တွေပါပြီးသွားဖို့လည်းဆက်ခဲတဲ့နေရာတွေဆိုလို့ရှိရင်အဲဒီလိုကုလိုက်ရနေပြီးတော့အခုဆက်နေပြီပေါ့နော်ဆက်နေတော့ကဒီခေါင်းကြီးချက်တဲ့ဆက်နေတွေပါလို့သူကချိန်ပြီးတော့အဲလက်နဲ့ကြောက်ခဲရင်လည်းချိန်ပြီးတော့အဲ့လိုမျိုးအမင်းလုံသားနေရတယ်မျိုးရှိရယ်ခင်ဗျ။အဲဒီပါရင်မရှိတော့တဲ့အတွက်
မင်းတပ်မြို့မှာပြီးခဲ့တဲ့ဧပြီ26ရက်နေ့လောက်ကစပြီးချင်းဒေသကာကွယ်ရေးဖွဲ့ CDM နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကလူပေါင်း3000ကျော်ဟာ3000လူထဲကိုထွက်ပြေးတင်းချောင်ခဲ့ကြရတာပါ။မေလ23ရက်နေ့ညပိုင်းကစလို့မင်းတပ်မြို့မှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီတပ်ကနေလက်နက်ကြီးတွေနဲ့အပြင်းထန်သုံးစစ်စင်ပြစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခတွေဟာစခန်းနေရာအတည်တကျမရှိပဲပေးလို့ရမှာပြောင်းရွှေ့တင်းချောင်နေရပါတယ်။မိုးရွာတီဖြစ်နေတာကြောင့်ဒုက္ခတဲ့တချို့ဟာလည်းမိုးတွင်းဖြစ်တတ်တဲ့ရောဂါတွေဖြစ်နေကြပါတယ်။ကျမရေးဆောင်ရှောက်မှုမရတဲ့အတွက်ဒေဆုံးသူတွေလည်းဆယောက်ဆက်မနည်းရှိနေပါပြီ။ကလေးငယ်တွေလူကြီးတွေဒေဆုံးခဲ့ကြတယ်လို့ဒုက္ခတဲ့တွေအတွက်အကူအညီပေးနေသူတယောက်ကပြောပါတယ်
။တရားဒီကောတုတ်ကွေးဖြစ်နေရရဲ့ဒီမျက်ဖြားတွေပါလို့လည်းပါဖြစ်နေတာရှိရဲ့အဲဒီအတက်အလဲအချိန်တမှုရှိရဲ့ရှိကူတာမှုအချိန်လူမရပဲနဲ့လေတော့လို့ကျွန်တော်သိရတော့ကတော့ပါ10ရက်ဝင်းကျင်ရှိရဲ့
မိုးတွင်းကာလဖြစ်ပေါ်တဲ့ယောဂါကြောင့်ဆေးဝါးကုသမှုတွေနဲ့လက်လမ်းမမီလို့တေဆုံးတဲ့သူတွေထဲမှာကိုဝင်ဆောင်မိခင်တူကလေးတူမွေးကင်းစားကလေးနှစ်ဦးနဲ့တက်ကြီးရွယ်ဦး3ဦးတို့ပါဝင်တယ်လို့သူကပြောပြပါတယ်မင်းတပ်ကာကွယ်ရေးဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားလက်ရှိယာယီပြည်ရဆဲပြီးနောက်ပိုင်းမင်းတပ်မျိုးကစစ်ဆောင်တို့နေရာကိုပြန်လာရှိပေမဲ့အများစုကမပြန်နိုင်ကြသေးဘူးလို့မင်းတပ်ကာကွယ်ရေးဖွဲ့ခေါင်းဆောင်ဆလိုင်းတူမီကပြောပါတယ
်တချို့ကပြန်နေဆိုတာကသူ့အိမ်ကိုခဏပြန်ကြည့်တာလို့ဖြစ်စီပြန်ကြည့်တာလို့နော်အဲ့လိုပဲရှိတယ်ခမန်းကြီးကတော့ခံကမန်းတော်မရှိတော့ဘူးတုံးလေးကအဲ့လိုပဲရှိမှာ
စစ်ကောင်စီဘက်ကတော့မင်းတပ်မျိုးပေါ်ရှိကျောင်းတွေဘုံကြီးကျောင်းတွေမှာစစ်ဆောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့ကထုတ်ပြန်ကြေညာထားပေမဲ့ဒုက္ခတွေတွေအများစုကတော့စိုးရိမ်စိမ့်နဲ့နေရရင်းကိုမပြောင်းနိုင်ကြသေးပါဘူး။လက်ရှိမင်းတပ်မျိုးနယ်ကဒုက္ခတွေတောင်းကြောဟာအနည်းဆုံးနေရာ18ခုမှာခိုလုံနေကြပါတယ်။စစ်ကောင်စီကစန္ဒရိက္ခာဆေးဝါးတွေတည်ယူလို့မရအောင်လမ်းကြောင်းတွေပိတ်ဆို့ထားတာကြောင့်ရိက္ခာနဲ့ဆေးဝါးပြားလတ်မှုရင်ဆိုင်နေကြရတဲ့အပြင်ဒေသုံးတဲ့အထိဖြစ်နေကြပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်တင်ပြပို့ထားတာပါခင်ဗျာ။